of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2020ဇန်နဝါရီလ19ရက် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုင်းထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်နိုင်ငံအလဲပိုင်းမှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဗိုင်းရပ်စ်ကိုကူးစက်ခံရသူဟာအခုဆိုရင်62ယောက်ထပ်မံရှိသွားခဲ့ပြီလို့ဒီအော်နာပိုင်းတွေကပြောလိုက်ပါတယ်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ယူရိုပါနိုင်ငံတွေအနေနဲ့အမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်နေနဲ့လည်း IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်စဉ်းစားရမယ်လို့အီရန်ဘက်ကပြောလိုက်ပါတယ်။ယေမန်နိုင်ငံလယ်ပိုင်းကမော်ရိုကိုမှာရှိတဲ့ဘလီတစ်ခုကိုဟူသီတပုံတွေတိုက်ခိုက်ခဲ့တာကြောင့်ယေမန်စစ်သား80ထပ်မံတေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ကြရမယ့်သတင်းလွှာတွေမှာတော့ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့တက်ချက်အမြင်နဲ့ဖက်သက်ပြီးတော့
သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုပ်ပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချီးကျူးတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမ
မြန်မာလူခွင့်ရေးလှုပ်ရှားသူညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရဆွေးနွေးခန်းမှာတရုတ်သမ္မတခီးစဉ်တုံ့တက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာမြန်မာငင်းငယ်လူငန်းစဉ်ရဲ့တကယ့်အခြေအနေမှန်ပဲလို့ရှိပါတယ်လို့ဆိုတဲ့အပေါ်မှာဆွေးနွေးတင်ပြချက်ဒါအပြင်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးကပြောပြပေးပါရှင်။
ကျောင်းနိုင်ငံလယ်ပိုင်းဝူဟန်မြို့မှာဖြစ်ပေါ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်ကျောင်းနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိကျောင်းနိုင်ငံမှာ2ယောက်သေဆုံးခဲ့တယ်လို့တရုတ်ဘက်ကပြောထားပါတယ်။တောက်ကြနေကတော့အမေရိကန်နိုင်ငံရဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကတရုတ်နိုင်ငံကနေရောက်လာတဲ့ခီးစည်တွေမှာဒီအဖျားဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်အဆိုပါမြို့၃မြို့ကလေဆိပ်တွေကိုလူအယောက်100ပို့ထားတယ်လို့ပြောပါတယ်ဒီလူတွေအနေနဲ့ဒီဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝူဟန်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်အခုလိုစမ်းသပ်စစ်ဆေးတာတွေလုပ်ချင်းကစားပြီးတော့ဝူဟန်ကနေတိုက်ရိုက်ရောက်လာတဲ့လေရင်နှစ်ဆင့်ထပ်မနေရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေလုတ်ခံရတဲ့ခီးတွေတွေကတော့စမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးတော့အပူချိန်တိုင်းတာနဲ့စားရစားတမ်းတွေဖြည့်တာပဲလုတ်ခရရတယ်လို့ပြောပါတယ်ခင်ဗျာ
တိုးတင်ကမှာအခုလိုမျိုးပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တစ်မျိုးဒီနောက်ထပ်လူ18ဦးမှာကူးစက်ခံထားရတယ်လို့တရုတ်နိုင်ငံကကြေညာပါတယ်အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့မှုဟာလူတန်းနဲ့ချီသွားလာတဲ့လာမဲ့တရုတ်နှစ်တကူပွဲတော်ခီးသွွားရာသီအတွက်လည်းစိုးရိမ်စရာဖြစ်လာပါတယ်တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာရီတဲ3ဦးဟာစုစုဝဝအခြေအနေမှာရှိတယ်လို့သိရပါတယ်တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဒါဆိုရင်တော့စုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။နှစ်ဦးကတော့သေဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အတွားလာရှိတဲ့လူတွေနဲ့ဆက်နွယ်နေတဲ့ထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူရောဂါပိုးသစ်တွေ့ထားပါတယ်။ဝူဟန်တောင်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကလေးကနေစဉ်လိုလိုပဲမပြတ်ဒီရောဂါပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါတယ်။အဲဒီကလေးကဆိုရင်တော့အခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတယ်ဆိုတာကတော့အများဆုံးကိန်းဂဏန်းဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးဆဖြစ်တယ်လို့ယူဆရတဲ့ Hunan Peninsula ဈေးနဲ့ပတ်သက်ပုံမရပါနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်။တရုတ်အနေနဲ့နေကြာဖြတ်သန်းမှုတွေကိုစောင့်ကြည့်စစ်ဆေးနေရတဲ့ကြောင့်ဒါမဲ့ဂျပန်သတင်းပတ်တွေအတွင်းမှာပဲနောက်ထပ်ယောဂပိုးကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာရမယ့်သဘောမှရှိတယ်လို့လည်းရေးပါတယ်။တနေ့ပတ်သက်ပြီးတော့တရုတ်ကျန်းမာရေးတာဝန်ရှိသူတွေဘက်ကသုံးတရားတုံ့ပြန်မှတ်ချက်ပေးတာမရှိသေးပါဘူး။ဝူဟန်မြို့မှာတော့အခုလိုမျိုးယောဂပိုးကူးစက်ပြန့်နှံ့မှုတွေကြောင့်မြို့ပေါ်လူစုလူဝေးလုပ်တဲ့ခန္ဓာတွေထုတ်ရှားမှုတွေတော်များများကိုဖျက်သိမ်းထားသလိုပဲလေဆိပ်ယထာကိနဲ့ခြားခီးသွားလာတဲ့နေရာတွေမှာအဖျားတိုင်းကိရိယာတွေနဲ့စောင့်ကြပ်ဆက်စည်းတာတွေလုပ်နေပါတယ်ခင်
။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချီမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေထိတ်တိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေဟာရဲတပ်ဖွဲ့ရဲ့အမိန်ကိုစန့်ကျင်ပြီးတော့လမ်းလေဘော်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကုန်းနေနေတပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုနေနေတာတွေလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ ဟောင်ကောင်မြို့လေကောင်ကလမ်းလေပေါ်မှာတော့မိသားကားရင်းနဲ့အတူစစ်ကားတွေကိုလည်းချထားခဲ့ပေမဲ့အသုံးပြုခဲ့ခြင်းမရှိခဲ့ဘူးလို့လည်းပြောပါရယ်ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကခြေတက်ဆန္ဒပြခွင့်ရဖို့အစောပိုင်းမှာခွင့်ပြုချက်တောင်းခံခဲ့ပေမဲ့ရဲတော်ဘက်ကတရင်ဆန္ဒပြပွဲတွေမှာအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်ပန်းညာနယ်မှာပဲငြင်းငြမ်းစွာစုဝေးဆန္ဒပြဖို့ကိုပဲသဘောတူခဲ့တာပါအဲ့နောက်တော့ဆန္ဒပြတဲ့သူတွေတဖြည်းဖြည်းများလာပြီးလမ်းတွေပေါ်ကိုရောက်ပြီးတဲ့နောက်အနောက်ရောက်ဝတ်ဆောင်ဝတ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေကလမ်းတွေကိုထိတွေလမ်းအကာတွေအုတ်ခဲတွေနဲ့အတားဆီးတွေလှုပ်လိုက်ပြီးတော့မိပွိုင်းတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီအစိုးရကိုတခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင်းပြီးခဲ့တဲ့ဂျော်လာကစတင်ပြီးဖြစ်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတော့အရှိန်အဟုန်အနည်းငယ်ကျဆင်းခဲ့ပါတယ်။ဟောင်ကောင်အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တွေဘက်ကတော့အခုနောက်ပိုင်းဆန္ဒပြပွဲတွေမတိုင်ခင်မှာပဲအဒီကရုံးနေနေရဲတပ်ဖွဲ့ဝတ်စုံနေနဲ့ကြိုရောက်နေပြီးတော့ဆန္ဒပြပွဲတွေလုပ်နိုင်တဲ့နေရာတွေနားမှာလည်းလူတွေကိုရှာဖွေစစ်ဆေးတာတွေလုပ်လာခဲ့ပါတယ်ခင်ဗျာ
ဒီပေါ်နိုင်ငံမှာတော့ဟိဘွန်နွန်ဒရေခဲတောင်ပြိုကျမှာပတ်သွားတဲ့ကိုရီးယား၄ဦးနဲ့နေပေါ်၃ကိုရှာဖွေနေရမှာနှစ်နေထူးထက်ထက်ကြဆင်းနေရမှလို့ရှာဖွေရေးမှာနှောက်ယှက်တွေတွေ့နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပျောက်ဆုံးနေသူတွေကိုရှာဖွေရမှာကူညီဖို့အတွက်တောင်ကိုရီးယားဘက်ကနေပြီးတော့ဆီလွတ်လိုက်တဲ့တာဝန်ရှိသူတွေနဲ့အတူပဲဒီပျောက်ဆုံးနေတဲ့ကိုရီးယားနိုင်ငံသားတွေရဲ့ဆွေမျိုးတွေလည်းကတ်မန်ဒူမြို့ကိုရောက်ရှိလာကြပြီလို့သိရပါတယ်။တောက်ကြနေတော့ကနှင်းထူးထူးတက်ကြပြီးတဲ့နောက်ရေခဲတောင်ပြုံမှုဖြစ်ခဲ့ချိန်မှာအခုဒီပျောက်ဆုံးနေတဲ့အုပ်စုဟာပင်လယ်မျက်နှာပြင်အမြင့်ပီ1600မှာရှိတဲ့အနာပူရစခန်းနာမှာရှိနေတာဖြစ်ပါတယ်။စိန်နေတော့ကတော့ရဟယူနေပါဆီလွတ်ပြီးတော့အနာပူနာအနီးတစ်ဝိုက်နဲ့အနီးမှာရှိတဲ့တောင်တန်းတွေပေါ်ပိတ်မိနေသူလူ200နီးပါးကိုကယ်ဆယ်ခဲ့ရပါတယ်။အခုပျောက်ဆုံးနေတဲ့အထက်6ဦးကတော့အုပ်စုတစုတည်းကဖြစ်ပါတယ်။ပျောက်ဆုံးသူနောက်နေပေါ်တူကတော့အခြားအုပ်စုတစုကိုလမ်းပြဖြစ်ဆောင်ရပြီးနေသူဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နိုင်ငံသား4ဦးကတော့တောင်ကိုရီးယားမျိုးသား17ဦးအဖွဲ့တွေကဖြစ်ပါတယ်။အဲ့ဒီအဖွဲ့ကအခြားသူတွေကတော့ဘေးကင်းလုံခြုံစွာနဲ့ရှိနေပါတယ်။သူတို့ဟာနေပေါ်မှာရှိတဲ့ကလေးငယ်တွေကိုအကူအညီပေးနေတဲ့ကျောင်းဆရာတွေဖြစ်တယ်လို့တောင်ကိုရီးယားပညာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေနဲ့အမျှမတချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာနုမြူစွမ်းအင်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးနဲ့ပြန်စင်းစားအောင်မှာဖြစ်တယ်လို့အီရန်ပါလီမန်ရဲ့သဘာဝပတိကဒီနေ့မှာပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံ၃နိုင်ငံရဲ့ကြိုးပမ်းချက်တွေကဘာမှအရာမရောက်ဘူးလို့လည်းအီရန်ပါလီမန်သဘာဝပတိအလီလာရီဂျာနီကအီရန်အစိုးရပိုင်းရုပ်သံကိုပြောလိုက်ပါတယ်။သူဟာအီရန်အစိုးရရဲ့နျူကလ িয়ার စီးဆက်ဆွေးနွေးအဖွဲ့ကိုဖွဲ့အကြီးအကဲဟောင်းလည်းဖြစ်ပါတယ်2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအီရန်နိုင်ငံဘက်ကချိုးဖောက်တာကြောင့်အဲဒီသဘောတူညီချက်မှာပါတဲ့အတိုင်းအရေးယူမှုတွေလှုပ်သွားဖို့ဂျာမနီဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့တာပါအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်က2018မှာနှုတ်ထွက်သွားပြီးတဲ့နောက်အီရန်နိုင်ငံဟာသူ့ဘက်မှာအနီးကကန့်သတ်ထားတာတွေကိုချိုးဖောက်ပြီးတော့သတ်မှတ်ထားတဲ့ယူရေနီယံနဲ့ရေလေးပမာဏထက်ကျော်လွန်စုဆောင်းတာတွေယူရေနီယံတန့်စင်နိုင်တဲ့စက်တလက်ရေတွက်တဲ့အမျိုးအစားတွေအပြင်ယူရေနီယံတန့်စင်တာတွေကိုလည်းသတ်မှတ်ထားတာတွေထက်ကျော်လွန်ပြီးတော့လှုပ်ဆောင်လာခဲ့တယ်ဆိုပြီးတော့ပြောပါရစေ။နော
်။အီရန်စစ်တပ်ဘက်ကနေပြီးတော့မှားယွင်းပြီးတော့ပစ်လိုက်တဲ့ယူကရိန်းခီးစဲတင်လျင်ပြတ်ကျမှုထဲပါသွားတဲ့ယူကရိန်းနိုင်ငံသား17ဦးရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံကီယက်မြို့ကိုဒီကနေ့မှရောက်ရှိပါတယ်။တချိန်ထဲမှာပဲဒီလိင်ပြတ်သွားတဲ့ပုံမှာစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့အီရန်အာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်မိကုန်ထုတ်ဆရာချက်တွေထွက်ပေါ်လာနေပါတယ်။အဲဒီယူကရိန်းနိုင်ငံသားတွေရဲ့ရုပ်လောင်းတွေဟာယူကရိန်းနိုင်ငံမြို့တော်ကီယက်နိုင်ငံတကာလေဆိပ်ကိုဒီကနေ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့ရုပ်လောင်းတွေထည့်ထားတဲ့အခေါင်၁၁ခုကိုတော့ယူကရိန်းအီရန်နဲ့လွှမ်းခြုံထားပါတယ်။ဒီခန်းနာကိုတော့ယူကရိန်းသမ္မတဇယ်လန်စကီနဲ့ဝန်ကြီးချုပ်နဲ့ယူကရိန်းဆူရကြီးစံတာဝန်ရှိသူတွေကိုယ်တိုင်တက်ရောက်ပါတယ်။အီရန်နိုင်ငံဘက်ကယူကရိန်းခီးသည်တင်လေယာဉ်ကိုဇန်နဝါရီလ10ရက်နေ့ကမှားယွင်းပြီးတော့ပစ်ချလိုက်တာကြောင့်အဲ့ဒီလေယာဉ်ပေါ်မှာပါတဲ့လူ169ဦးလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်နဲ့နိုင်ငံအခြားအခြေအနေတွေတင်းမာနေချိန်မှာအီရန်နိုင်ငံရဲ့လေကြောင်းရန်ကာကွယ်စနစ်ဟာသတိညှိထားမှရှိနေပြီးတော့ယူကရိန်းခီးသည်တင်လေယာဉ်ကိုပစ်လိုက်မိတာဖြစ်တယ်လို့အီရန်အာဏာပိုင်ကပြောပါတယ်။ယူကရိန်းလေယာဉ်ပစ်ချမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ Hassan Rezafa ကတော့ယူကရိန်းလေယာဉ်မှတ်တမ်းတွေကိုတင်ထားတဲ့ black box ဟာအခုအီရန်နိုင်ငံရဲ့လက်ထက်မှာရှိပြီးတော့ဒါကိုပြန်ပေးသွားဖို့အစီအစဉ်မရှိဘူးလို့အီရန်ဆွေးအပိုင်ရုပ်တံကိုဒီကနေ့ပြောထားတယ်လို့ AP သတင်းဌာနကဖော်ပြထားပါတယ်
ယမန်နိုင်ငံလေပိုင်းမရခဲမှာရှိတဲ့ဗလီတစ်ခုကိုဟူဒီတပုံတွေတိုက်ခိုက်ခဲ့တာကြောင့်ယမန်စစ်သား80ထက်မနည်းသေဆုံးသွားတယ်လို့ယမန်စစ်ဖက်နဲ့ကျမကြီးတာဝန်ရှိတွေကဒီကနေ့မှပြောလိုက်ပါတယ်။ဆာနာမြို့ရဲ့ရှေ့ဘက်105မိုင်အကွာမရခဲမှာရှိတဲ့စစ်ခန်းတွင်းကဗလီမှာစနေနေ့ညနေကဝတ်ပြူကြစဉ်မှာဟူဒီတပုံတွေဘက်ကဒုံးကြီးတွေအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယမန်စစ်ဖက်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေဆုံးသွားသူတွေကိုမရမြို့စေယုံကိုပို့ဆောင်ခဲ့ပြီးတော့ယမန်တပ်ဖွဲ့ဝင်83ယောက်ထပ်မံတည်ဆုံးပြီးတော့148ယောက်တန်းရသွားတယ်လို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတကာကထောက်ခံအသိအမှတ်ပြုထားတဲ့ယမန်ဆိုရဟာအီရန်ကကြောတောက်နောက်ခံပြီးတဲ့ဟူဒီတပုံတွေနဲ့2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ယမန်သမ္မတမန်ဆိုရဟာဒီကတော့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတော့တရားဝေါ်ကြောင်တဲ့လုပ်ရဖြစ်တယ်လို့လည်းပြစ်တင်ရှုတ်ချလိုက်ပါတယ်ခင်ဗျာ
။လိဗျားနိုင်ငံမှာပြည်ပကနေပြီးတော့ဆေးရဝင်ရှုတ်နေတာကိုထိချုပ်ပြီးတော့အပြည့်ရလုပ်ငန်းစဉ်တွေခိုင်မာစေဖို့နဲ့နိုင်ငံရေးလုပ်ငန်းတွေကိုပြန်လည်တည်ဆောက်တဲ့အနေနဲ့လိဗျားအရေးညီလာခံချက်ကိုဂျာမနီနိုင်ငံမှာကျင်းပပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဒီကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အရက်အဖွဲ့ချုပ်တွေပါဝင်နိုင်ငံ17နိုင်ငံကခေါင်းဆောင်တွေကိုဘာလီမြို့မှာကြီးပွားကျင်းပတဲ့အဲ့ဒီထိပ်သီးညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂတီးမူချုပ်နဲ့သူ့ရဲ့ဒီလိပြားနိုင်ငံဆိုင်ရာထူးကူစလေတို့အပါအဝင်ရုရှားသမ္မတပူတင်၊တူရကီသမ္မတအော်တိုဝန်၊ပြင်သစ်သမ္မတအီတလီဝန်ကြီးချုပ်၊ဗြိတိန်ဝန်ကြီးချုပ်နဲ့အခြားအမေရိကန်နိုင်ငံဝန်ကြီးမိုက်ပူပီယန်တို့အပါအဝင်နိုင်ငံတော်များများခေါင်းဆောင်တွေလည်းတက်ရောက်မယ်လို့သိရပါတယ်။
တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်လို့ပြောခဲ့တာပါရှင်။အခုတော့သတင်းလာတဲ့ဘက်ကိုတင်ဆက်ပေးကြပါမယ်။မကြာခင်မှာတာဝန်သက်တမ်းကုန်ဆုံးတော့မယ်။မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရန်ဟီလီဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုဖက်လိုက်မှုမရှိသူရဲ့လုပ်ပိုင်ခွင့်တာဝန်ကိုကြည်ပြွန်စွာနဲ့ရေရေဝင်ဝင်စုံစမ်းဖော်ထုတ်ပေးနိုင်ခဲ့သူအမျိုးသမီးစုံစမ်းရေးမှူးတစ်ယောက်ဖြစ်တာဝန်ကြီးခဲ့တယ်လို့မြန်မာလူခွင့်ရေးလှုပ်ရှားသူတဦးကချီးကျူးပြောဆိုပါရယ်သူအစီရင်ခံမှုတွေဟာတစ်ဖက်သက်ဆန့်ပြီးမျှတမှုမရှိဘူးဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရရဲ့ပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့မစ်ဆီယန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုန်မီနောက်ဆုံးအနေနဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေစီကိုတွားရောက်နေပြီဖြစ်ပါတယ်။ကုလအထူးစုံစမ်းရေးမှူးရန်ဟီလီရဲ့လှုပ်ဆောင်ချက်အပေါ်မှာသုံးသပ်ချက်အမည်မြန်မာလူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုမတ်စုမုံကဆက်သွယ်နည်းမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်။
ဟိုရဟီလီဆက်ဆက်ရင်သူ့တာဝန်ပေးတော့ငါကျွန်တော်တို့ဘက်ကဒီကိစ္စကိုသူလုံနိုင်ပါမလားဆိုတော့သူ့ရင်စိတ်နည်းနည်းရှိရကြ။ဒါကြောင့်လည်းဆိုတော့သူ့ရဲ့ background ကလူခွေတဲ့ဆိုလို့ရှိရင်ကလေးခွေပို့ပြီးတော့များတယ်။အရင်တုန်းကသူ့ရဲ့ရှေ့မှာရှိခဲ့တဲ့လူခွေစုံစမ်းစရာရှိတော့သူ့အနေနဲ့ပြည်ပြည်ထန်ထန်ဖြစ်ပါမလားဆိုတော့သူ့ရင်လာရှိတယ်။ဒါပေမဲ့သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုံပိုင်ခွင့်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုချီးကျူးတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမအစိုးရဘက်ကရောတချို့သောဘာသာရေးရနော်ဆုံးရောက်တဲ့အုပ်စုတွေဒါရမတော်တော်အတိုက်ခိုက်ခံရတယ်အဲ့ဒါကသူ့ရဲ့ထူးခြားချက်ပေါ့ဒါပေမဲ့အဲ့ဒီတိုက်ခိုက်ခံရတဲ့ကိစ္စတွေကိုသူ့အနေနဲ့ဘယ်တော့မှပြောသွားတာမရှိမဲ့သူ့ရဲ့ယက်တီချက်တိုင်းထုတ်ဖော်ပြောဆိုတယ်တချို့ဆိုလို့ရှိရင်ထုတ်ဖော်ပြောဆိုလုံးအားကြီးလို့အစိုးရကိုယ်တိုင်ကတိတ်ပြီးသဘောမချတဲ့အစဉ်ကြီးကိုသူလွှတ်ဆောင်ခဲ့တယ်အခုသူ့တက်တန်းကုန်ဆုံးသွားမဲ့သူတူဦးတဲ့နောက်ပိုင်းမှာပြူတက်လာမလဲဆိုတော့မသိဘူးတတိရှိရှိနဲ့တင်ပြနိုင်မဲ့သူမျိုးဟာထပ်ပြီးတော့ပေါ်လာမလားဒါနဲ့ပတ်သက်ပြီးပြုဖြစ်မလဲဆိုတော့ကျွန်တော်စိတ်ဝင်စားသွားတယ်လို့ကျွန်တော်တောင်းကြည့်ပြီးပါ
တခုကအခုလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီ ICJ တရားရုံးရဲ့ကုစားမှာဆိုလို့ရှိရင်လေဒါသူ့ရဲ့စုံစမ်းစစ်ဆေးမှုဒီအစီရင်ခံစာတွေနောက်ဒီကုလသမဂ္ဂရဲ့တွေ့ရှိချက်တွေနောက်ဒီလွတ်လပ်တဲ့ဒီလူခွေအဖွဲ့တွေအများကြီးဖြစ်သွားတယ်ဆိုတဲ့ခါကျတော့တကယ်ပဲနင့်နာခဲ့တဲ့သူတွေအတွက်တရားမျှတမှုတွေရနိုင်မှုအတွက်သူ့ဘက်ကစွမ်းဆောင်နိုင်ငံမှုတွေနဲ့ပတ်သက်ပြီးတော့ဥရောပမျိုးမင်းဘယ်လိုများမြင်မိပါလဲရှင့
်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာရာဇဝတ်မှုကျူးလွန်နေဆိုရဲအစ်စ်တီကိုရောက်သွားပြီးတော့နိုင်ငံတကာအာရုံစိုက်မှုများလာတဲ့အတွက် FSM လို့နော်ရန်ကြီးတွေပေါ်လာတယ်အဲ့ဒီမှာတစ်ဆင့် ICC တက်ဖို့အတွက်ကမ်းလှမ်းမှုတွေဖြစ်လာတယ် ICC မှာပထမအဦးဆုံးကျွန်တော်တို့အားကြားနာမှုတွေလှုပ်ဆောင်တာဖြစ်တယ်ဆိုတော့ဒါကတော့တွေးရှိရဲ့အချက်တွေကတာမန်လူခွေချိုးဖောက်မှုတွေမကဘဲနိုင်ငံတကာကျန်ဝင်မှုကျူးလွန်နေဆိုတဲ့အဆင့်ထိရောက်သွားတဲ့အတွက်အာရုံစိုက်မှုများလာတယ်ဒါကိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှင်အစိုးရရဲ့ပူပေါင်းဆောင်ရွက်မှုကတော့သူ့ရဲ့တင်ပြချက်တွေကတစ်ဖက်သက်ဆန်နဲ့မျှတမှုမရှိဘူးဆိုပြီးသူ့ကိုပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတယ်ပေါ့ဆိုတော့အခုလက်ရှိမှာဒီရန်ဟီလီကသူ့ရဲ့တာဝန်ကုန်ကန်ပြီး January 15ကနေ23အထိကိုသူအိမ်နီးချင်းနိုင်ငံတွေကိုပဲသွားရမယ်အနေထားမှာရှိနေတယ်ပေါ့ဆိုတော့နောက်ဆုံးအနေနဲ့ပေါ့နော်ကောင်းဆုံးဖြစ်နိုင်အောင်ဦးအောင်မျိုးမင်းဘယ်လိုများအကြံပေးချင်တာရှိလဲ
ဒီပြည်ဝင်ဝင်မရတဲ့အခါမှာကျွန်တော်တို့သူ့ကိုဟိုတကယ်နည်းနည်းချင်းဆိုင်ရှင်းပြနိုင်တဲ့အချက်တွေဒီဘက်ကကျွန်တော်ဆုံးရှုံးသွားတယ်။တချို့ရင်းမှာပဲကျွန်တော်တို့ဟိုကိုယ့်ရဲ့ဒီတွင်မှာ 对西对对喏，偏僻瓜嘞，偏蛮那个，中山市政府啊，可以没去在对里面加了个点那个，哦，中山市政府对对嘛嘞，啊，开开伢一些多少年嘞，俺讲不如就喏，明年标吧嘞，古么个低啊个，古往稍微不说加那面，那个开嘛嘞，吃了的伢需要多少那面，马云呢是衰木有些了，就是那大个。哦，蛮干的不得里面，就那边没有新鲜的那堆，他我问问就把布瓦卡木六把罗先生来就交给我了。
好感谢，哎呦，你妈说要不给标了，果然松山先生你嘞，这么不给嘞，可有你配嘞？那松山一个没生意嘞，配嘞属于标嘞，他们人家那个不给罗，第六姑娘怎么个不问？第三六来的六块配的我，第六是撇开的你啊，有多滚别吧，属于这三妹妹当初给的说了，不光草原木西部，你妈说要过哟，我明明旁边带多钱北京拿西瓜来先。
今朝我可能是去年了，俺们当地也也给上俺们老毕大批的，但那边的比较老老毕，人家那个来要送人家，人家那个也有点么老不熟的，前年的冬天呢，今朝对呀吧的，看你送人是这些独立股，今朝我们有没那个啥，你来帮忙啦，这边毕业独立啊，这个慢慢的跟毕业老你他们学啦，然后今朝我看不着身上不老阿爸的，那这个啊，哦，送人是谁比较贵些来的吃的个，蛮带点点的啦。店家人哦，比如嘛，是的，我们这一代，比如说啊，以前呢，也没事业啦，但是开始生产嘛，对吧？那到底的嘛，必须的，这个啊，必须什么体验呢？别个评论里的啊，压力啊，我而且不对对里的嘛，啥心理上面，那个话就那如果那路，那那该那搭配的啊，就那路些，不目标的干啥嘛？也有安内啦，就那路安龙对的，哎呦，俺们没有干啥叫？家里个，人家那个不帮上外木老板，人家那个生产是这边哦，老少嘛，这些老没养奶牛些喏，人家那个，人家人嘛，是不贴心奶牛些喏，人家那个身体大部队，人家那个长寿了，知道的，比如嘛，这个啥个，他对第二步了，他开的也多，叫不喽，人家那个阿姆阿米亚吃的，阿姆阿米亚吃的，不目标，哦，也有目的，不目标，为办超家务的，他不要几年五毛八的。
မဆုမဆက်တဲ့မြင်းမြန်ထားတာပါအခုဆက်ပြီးတော့မြမရေးစင်းနေကငုံနာဆင်ရပါမယ်တေယုအစိုးရဟာပြည်တွင်းစစ်မှာအတွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးတာကြောင့်ဒီကိစ္စပြည်လေရေးအတွက်သမရရှိချင်းပင်ရဲ့ခရီးစဉ်မှာထိထိရောက်ရောက်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့ကြီးကဲဟောင်ပရစီလာကလပ်နဲ့ဥကြောစန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်保持自己啊，比如说，如果你在有谁啊，你就是干嘛的？我们现在怎么拿习近平密码？这个那么一家人不在北京，都请过看民国人交家养嘛？把铁路提前拿拿出来，就怎么拿今年来交家个位？比如现在西藏阿夏那个的阿龙来做 B B， 那宋妈妈这个要来提前嘛？说八江提前我预备来来路，甜蜜啊，不得看。
Well, what they have said.Is the excuse is
through จองပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရင်းနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမ္မတအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီဖြစ်ပါတယ်ဆိုတော့အခုဟာပထမအကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပါ
And there was a seminar between the Chinese experts
talking about တရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတက်လုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောတကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့ကလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ
်။ UN Yes China ကမှာတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့ဒီတရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခိုင်းမှာ။
We'll have to see what the decision is. I'm not sure what.
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ။ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူး။ဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါလေ။သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူး။ ယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတန်ဖက်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ဖက်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
Yeah, so they are pushing through Myanmar through our Tiyuk Phak Go Pubi Yue Tho Aung Tum Po Ja Mai Thabob Shin Nya Bo.
Well, you can say that.
Ae Lo Pyo Nai Ma Re. Anao Nai Ngan Dwi Ka Ro Ae Lo Ma Myin Ja Ba U. Dae Mae Ae Thabob Tae Yauk Ba Re. Naw Song Ta Ni Ma Ro Tu Ro Ba Lo Chin Nei Su Ra Myanmar Pi Pi Re Ye Thabob Da Phit Ba Re.
During this visit, Chinese President is also
Dik Hee Sin Tin Ma Tiyuk Sam Na Ga Myanmar Nai Ngan Ga Nai Ngan Yi Party Ni Nei Twi Mae Lo Su Ba Re. Di Lo Twi Ya Ha.နိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
You may remember that when
တရဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လူရိုးလှုပ်ဆင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူးအနေနဲ့အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်။အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်။ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အထူးပဲရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတစ်မျိုးဖြစ်နေပါတယ
်။ And the Myanmar problem is not with the figure of Myanmar နိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေစာဒီသားမှရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့နဲ့ဖြစ်နေကိစ္စကိုဒေသမနာဟာသူရဲ့ခီးစဉ်အတွင်းမှာတစုံတရာပြည့်ရော့သွားအောင်ဆွမ်းဆောင်လိမ့်မယ်လို့ထင်ပါလား
I don't think there's a lot of advantage to him
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူးဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်တစိတ်တည်းသာအဖြစ်ဒီစပုံးတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတတ်တမတ်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါလေဆိုတော့ရှီကျင်းမင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
း So why is that some people actually accuse အဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောရတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်ကြလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကြိုးဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဋိပက္ခရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောင့်အယှက်ဖြစ်စေပါတယ် TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူးရင်းနှီးမြှုပ်နှံမှုတွေကလည်းပဋိပက္ခတစ်တွေကိုဖြစ်စေနိုင်ပါတယ်ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပဋိပက္ခဖြစ်နိုင်ပါတယ်တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်ဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားပါဒါကမမှန်ကန်တဲ့လုပ်ရပါအရဲသားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်ကြမှာလေ
Talking about the investment, what about the job shoe? The yini myuna mu na patat pi yo sat sat pyo yin di job shoe ma lou nei ya yini myuna mu go belo myin ma le. Tachu a di longan ni ha shin do nai phit ni lo song sat ja ba le. Aku go belo pyang lae twa nai ba le. Tiyuk samna yau ba le kha ma di kisa.
There's two different issues there. There's the port.
Di nya ma a chang ya na khu shi ba le. Job shoe sai kan ne a thu si bwa yi song lo phit ba le. A thu si bwa yi song ga do a sin ne phit ni ba bi.သဘောတူညီမှုလက်မှတ်ထိုးပြီးပါပြီ။ကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးတုံးသက်လေးလာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီ။ဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်။အကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စကိုပြောတာပါ။စိတ်ကန်းကိစ္စမဟုတ်ပါဘူး။စိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ။
Yes, why the pot is that a Sikhan Kisa, India Thamudhiya go Shwamuyi Mahajuha Kisa in a Sessan Nire Dwe Jaung Mya, Dilu Chitwa Gera Lakhna.
Well, you could say that, but...
Elo Biolo Yaware, Aku Akha Diyo Dwe Sikhan Nwe Amyaji Shini Biyo, Daha Diyo Dwe Nau Sikhan Dakhu Pshila Mawa. Mula Ka Sikhan Gere Dai Mahajuha Sikhan Dakhu Lo Jama Mithi Mawu.ဘာကြောင့်လဲဆိုတော့အခုမူတက်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမအဆင့်ကတိတ်သေးပါတယ်ကျွေးမီကိစ္စကိုလည်းယင်းနှုံနယ်သူတွေကကင်တွယ်ရတာဖြစ်ပါတယ် ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဆောင်ကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ်
။ Burmese people actually they don't like China. They ရှင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမတိုက်ကြဘူး။အမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှစ်သက်ကြပါတယ်။ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မှတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲ။ဘာကြောင့်မြန်မာကိုဒီညမှာဝင်မကူစလဲလို့သူကစဉ်းစားကြပါလိမ့်မယ်။ President ဘာပြောချင်ပါလဲ။
Well, first you have to consider geography.
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါ။ပြောင်းလဲလို့မရနိုင်ပါဘူး။ကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါ။မြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လည်လည်ထိစပ်နေရမှာမဟုတ်ပါဘူး။တရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှု၊ရင်းချင်းမူချင်းဆက်နွယ်မှုတွေရှိခဲ့ပါတယ်။ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူး
။ But in case of Syrian တောင်ပြုတ်ပင်လေကြတော့တောင်ပြုတ်ပင်လေအမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကဒေါ်လေးထက်ထက်ဝင်ပါဝင်နေပါလားပရစ်စတ
ာ We have interest there I don't dispute that
ကျမတို့ရဲ့အကျိုးစီးပွားအဲ့မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေအထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ယင်းနှိမ့်နှံမှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူး။ဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိနေပါတယ်။ဥပမာဆဲဖုန်းတာဝါတွေ၊နေဆွိုင်းအိမ်ကုမ္ပဏီတွေစတာတွေရှိပါတယ်။ဒါပေမဲ့လည်းလွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။ NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါ့အပြင်တရုတ်ရင်းနှီးမြှုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ။
Okay, then very briefly, any suggestion? မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်တို့ရဲ့အကြမ်းမှာပေါ့လေ။ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းချုပ်သွားသင့်လဲဆိုတာကိုပရစီလာအကြံပေးပါဆိုရင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
။ Well, it's really a long-term question. The more that Burma heads towards democracy and the end.
ဒါဟာတကယ်ရည်ရှိကိစ္စတည်းရပါ။မြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အအုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိမ့်ဆက်လာလေလေဖြစ်လာပါလိမ့်မယ်။ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လည်းလိုပါတယ်။သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါလေ။စီးပွားရေးအပေါ်မှာလည်းကြီးစွာရိုက်ခတ်ပါလေ။ပြည်ပခန့်တွေကလည်းတိုင်းပြည်အနှံ့ဖြစ်နေလို့ယင်းနှိမ့်နှံဖို့အခက်အခဲဖြစ်စေပါလေ။စစ်တပ်ကလည်းပြည်ပခန့်ကိုဖိရှင်းမဲ့နဲ့ပိုပိုပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်။သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရည်ရှိဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်။
Let me add one very quick. ကတ္တရူမေယွန်တခုဆက်မေးချင်ပါတယ်။ဆာဒီအရေဗျားနဲ့ကြတော့အမေရိကန်က imminent plan number 7နေပါလား။တကယ်တော့ဆာဒီအရေဗျားဟာလည်းဒီမိုကရေစီနဲ့ imminent အနှံ့ဝေးပြီးတော့လူ့အခွင့်အရေးခေါင်းပါတဲ့အဖွဲ့အစည်းတစ်ခုပါပဲ
။ I think you overstated the case.
ရှင်ကဒီကိစ္စကိုနည်းနည်းပိုပြောရဲလို့ကျမထင်ပါတယ်။လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်။ဆော်ဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်။ဆော်ဒီအာရေဗျဟာကမ္ဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလည်းမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံကြရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိထွက်မဆိုးရကဆော်ဒီအာရေဗျကိုပို့ပြီးတော့အာယုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြည်ထောင်အခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှာလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူး။ရေနံနဲ့ဘင်းမိသားစုအပေါ်မှာအခြေခံထားတာပါ။ဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်စင်ပါဘူ
းမြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ 19.25 32နဲ့လိုင်းလက်မီတာ 190 ရူကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လင်းမယ်ဒုတိယပိုင်းနိုင်ဝဲမှာတော့ပြည်ရင်းသတင်းသုံးသပ်ခြင်းနဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများစီစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာငြိမ်းချမ်းရေးအတွက်အတိတ်နမိတ်ကောင်းတွေပေါ်ထွက်လာပြီလားငြိမ်းချမ်းလူငန်းစဉ်ရဲ့တကယ့်အခြေအနေမှန်ကရောဘယ်လိုရှိပါသလဲဆိုတာကိုဆွေးနွေးတင်ပြပေးသွားမှာပါမအင်ဂျင်နိုင်ငံကအကူအညီတင်ဆက်ပေးထားပါရဲ့ရှင်
ကုလရှိအနေကနေပြည်တော်မှာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုကျင်းပခဲ့ပါတယ်အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်တက်ရောက်ပါတယ် NC လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSSSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အစည်းအဝေးကခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒါဟာအစိုးရတပ်မတော်နဲ့ NCA လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကျော်ကြာအောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်ရှိချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုယ်တိုင်ကလူဦးနှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တယောက်နဲ့တယောက်ယုံကြည်မှုရှိလာတာကိုပြတဲ့အစီအွေဖြစ်ခဲ့ကြောင်းငြိမ်းချမ်းရေးဖြစ်စဉ်အတွက်အဲ့ဒီအစီအွေဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ပြောသလိုမြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလား။ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တကယ့်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
အစည်းအဝေးမှာသဘောတူညီချက်ရှစ်ချက်ရခဲ့တယ်လို့ဆိုပါတယ်။အဲ့ဒါတွေကတော့စတုတ္ထအချိန်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့တည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့တစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးကို၂လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြည့်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့MC အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ဒီအလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့တည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ MCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ MCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးစ조사ကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အချိန်စရားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံညီလာခံတစ်ချိန်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့ညီလာခံတစ်ချိန်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမဲ့အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒုံဆန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံးငြိမ်းချမ်းရေးညီလာခံကြီးတွေဖြန်းဖြန်းသုံးချိန်လောက်လုပ်နိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်ပြင်းပြောင်းသလောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်ထိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့တယောက်ပြောဆိုမြုံမှန်းခဲ့တဲ့2020မှာရင်းကျဲဆွေးနွေးပွဲတွေအခြေခံအဆင့်လောက်ပြင်းပြဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်စရားဆွဲအကောင့်ထည့်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိရင်းကျဲလုပ်ငန်းစဉ်ဘယ်အချိန်လောက်ပြင်းပြနိုင်မလဲဆိုတာဘယ်လို့မှမှန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြေထွက်လာပါတယ်။ the Kale Yakai, Bawin, Lenaga, Tapway, the Chunet, Taiwan, Pipuan, Nidira, a Pia Sajo Chunet, Mulekudira, Takai Moody, Machibi Mele, and see Sajo de Lama with Tobo, Yinsan Nidira, a Puerto Chu Chan Nidira, Sadarigo G, Yaja Logan, a chain Jashi Mesura, a female pupil, Lula Babi.
ငယ်ငယ်လုပ်ငန်းစဉ်ကြာရှည်မဲဆိုတာအတိမတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတခြားတိုင်းနာပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စီးစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစရာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လေကြမ်းမှစစ်ဘေးရှောင်တိုင်းနာပြည်သူတွေနေရပြန်ရေး မိုင်းရှင်နေရေးဘဝတိုးတက်ရေးဒေသဖွံ့ဖြိုးရေးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြတလို့တိုင်းနာပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငင်းငယ်လုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်း
ဒီနေ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေအထားအောက်ကနေတိုင်းသားဓာတ်မှုခွင့်ရေးပေးတာ၂၀၁၀ခုနှစ်ပြည့်ရေကိုမလုပ်နိုင်သေးသေးတိုင်ကိုအာဏာရထားတဲ့အနေအထားအောက်ကနေပဲဖက်ဒရယ်ပြည်တော်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထယ်ဖော်ပေးဖို့ပါပဲလာလူတမတော်ဘက်ကလည်းတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုလိုလားတယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြ
ဒရင်စာဆီယာစီတူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အပြီးမှာတော့လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်။မော်လင်ဂန်လူခွင့်ရဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထူးကိုယ်စားလှယ်ဒေါက်ရှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးလုပ်မဲ့တောင်ကိုရီးယားနိုင်ငံသူပရော်ဖက်ဆာရန်ဟီလီဟာမြန်မာပြည်သူ့ရဲ့ကြောက်မှာတော့တော်လေးညင်းပ
ဲ့ပေမဲ့မစ်ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှက်တက်ပဲနဲ့ဝေဖန်ကောက်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရိုင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆူရတဲ့ဂျာဆက်ဆန်ကြီးကလည်းအတော်မပြေမပြစ်ရှိခဲ့တာပါ။ဒါကြောင့်မို့ခုလာမယ့်အင်္ဂါနေ့တိုင်းရဲ့လေလံအစည်းအဝေးမှာတော့တာဝန်သက်တမ်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုရပ်တည်မှုစရိုင်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုင်းရဲ့လေလံအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-322-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ
်။အင်္ဂါနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။ပါရှင်ဗီဒီယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။အခုအရင်ဦးဆုံးသောရရှင်တွေရေးလာတဲ့မှတ်ချက်တွေကိုပြောပြပေးကြပါမယ်။ခင်မောင်ရင်းဆွေသောရရှင်ကမင်္ဂလာပါဗီဒီယိုအဖွဲ့သားတွေအားလုံးလိုရာဆန္ဒပြကြပါစေတဲ့။ messenger ကနေပြီးတော့ဆူတောင်းပေးလာတာပါဘန်ကောက်ကကိုငယ်လေးကလည်း messenger ကပဲစာရေးလာတာပါမင်္ဂလာပါ VOE ရေအချိန်နဲ့တပြေးညီသတင်းတွေနဲ့ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာသတင်းတွေကို Facebook နဲ့တစ်စစ်နားထောင်ရပါတယ် VOE ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာအောင်မြင်မှုတွေရနိုင်ကြပါစေတဲ့ကျေးဇူးပါကိုငယ်လေးရေကိုငယ်လေးအတွက်လည်းမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရန်ကုန်ပြူဟာဆိုတဲ့တော်ရရှင်ကတော့ကျေးဇူးအများကြီးတင်ပါတယ်ဒီတသက်မရောက်နိုင်တဲ့လူကြီးကလူချမ်းသာတွေရဲ့အမခံတိုးတက်မှုတွေကိုဖုန်းတစ်လုံးလောက်ချမ်းသာတဲ့ကျုပ်တို့တွေကြီးခွင့်ရလို့ပါထောက်လွှင့်ပေးတဲ့သူတွေနှစ်တကာစာပြီးတော့အောင်မြင်ချမ်းသာမှုတွေအလင်းမြင်သိမ့်ပိုင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကျွန်တော်တို့လွှင့်ပေးတာနဲ့ရရဲဆုတောင်းမတန်ပါဘူးနော်ကျမတို့ကဒီ2019ကနေ2020နှစ်တစ်ကူးချိန်မှာကမ္ဘာမျိုးကြီးအတီးတီးမှာဘယ်လိုမျိုးနှစ်တစ်ကူးအချိန်ကိုဆင်နွှဲကြလဲနှစ်တစ်ကူးပွဲတော်တွေဘယ်လိုကျင်းပလဲဆိုတာကိုဒါရိုက်ဒါမှမဟုတ်ねဒရင်တွေကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ဒီရန်ကုန်ဘူဟာဆွေးနွေးတော့အချင်းကျေးဇူးတင်စကားရေးလာတာပါတဲ့အစီအစဉ်တွေကိုကြည့်ပြီးရေးလာတဲ့သောရရှင်တွေထဲမှာတော့အချစ်ကိုမုန်းတဲ့ကျွန်တော်ဆိုတဲ့သောရရှင်ကဘာတွေပြောသွားလဲသိရင်ပြန်ပြောပြပေးပါလားကျွန်တော်သိပြီးတော့နားမလည်လို့ပါတဲ့ခုနက live ပါလို့ပြောလာပါတယ်ဟုတ်ကဲ့ဘလို့အကြောင်းအရာမျိုးလဲဆိုတော့အခုနားထောင်နေတဲ့သောရရှင်တွေနည်းနည်းပဲဟေးလေးဖြစ်ပါလိမ့်မယ်နော်သူ့လိုပဲဒီအကြောင်းအရာကိုပဲရေးထားတဲ့သောရရှင်နောက်တစ်ယောက်ကလည်းရှိပါရဲ့ဗမာကြီးဆိုတဲ့သောရရှင်မှာသူကနည်းနည်းပို့ပြီးပြပြဆုံးလုံးရေးလာတာပါ President Donald J. Trump အမေရိကန်ဒေါ်လာနဲ့ထရမ်ပ်ရဲ့အီရန်နဲ့ပတ်သက်ပြီးတော့နိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြတာကိုဘာသာပြန်ပြီးတော့တိုက်ရိုက်လွှင့်ပေးတင်ပါတယ်။ VOA Burmese News ကအမေရိကန်ကအခြေစိုက်တဲ့သတင်းဌာနဖြစ်လို့ပါတယ်။ဟုတ်ကဲ့ပါ။ကိုဗမာကြီးကျမတို့ဒီမိန့်ခွန်းကိုပဲကောက်နှုတ်ပြီးတော့ဒီသမရမိန့်ခွန်းပြပြခြင်းနဲ့ကျမတို့မြန်မြန်လေးလည်းလည်းမြန်မြန်ထုတ်လွှင့်ပေးပါရစေနော်။ဒါမို့ဒီလိုမျိုးသမရကနေပြောနိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြားနေတဲ့အချိန်မှာတော့ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကဒီဘာသာပြန်ဖို့ဆိုတာသိပြီးတော့မဖြစ်နိုင်ပါဘူး။အဲ့လိုမျိုးမိန်ခွန်းတွေကိုမမမင်းဘာသာပြန်ဖို့ဆိုရင်တော့ဒီမိန်ခွန်းစာသားပေါ့နော်။အဲ့ဒါကိုကြိုတင်ပြီးတော့ဘာသာပြန်ထားပြီးတော့မှတိုက်ရိုက်ထုတ်လွှင့်ပေးလို့ရမှာမျိုးဖြစ်ပါတယ်။ကျမတို့အခုရှိနေတဲ့ American ပြည်ထောင်စုမှာကသမရကပြောသွားတဲ့မိန်ခွန်းကိုကျမတို့တိုက်ရိုက်လာတော့မှအားလုံးနဲ့တပြေးညီအတူနားထောင်ရတာဖြစ်ပါတယ်။ဒါပေမဲ့ခုနပြောသလိုပဲဒီမိန်ခွန်းပြပြချင်းကျမတို့ကောက်နှုတ်ပြီးတော့ဘမလို့ပြန်ပြီးတော့လည်းတင်ပေးပါရနော်။ Video ကိုကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ရှူထောင်သူ့ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်သမ္မတရှီဂျင်းပင်ခီးစဉ်မဆခင်ပေါ့လေ။တရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဖီယိုကနေပြီးတော့ဆွေးနွေးကြထုတ်လွှင့်ပေးခဲ့ပါတယ်။သုံးသပ်ဆွေးနွေးချက်ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကပြည်တွင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လို့ကျင့်သုံးနေပြီးတော့အခုသမ္မတရှီဂျင်းပင်ရဲ့ခီးစဉ်မှာလည်းမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိစ္စပြည်လည်ရေးအတွက်ထိထိရောက်ရောက်လှုပ်သွားလိမ့်မှာမဟုတ်ဘူးဆိုပြီးတော့မြန်မာပြည်စောင့်ကြည့်တဲ့နိုင်ငံသားတန်တမန်ဟောင်းတဦးဖြစ်တဲ့ American တန်အဖွဲ့အကြီးကဲဟောင်း Pressler Club ပြောကြားသွားခဲ့တာရှိပါတယ်။ဥကြော်စင်တာနဲ့အရှင်နေသုံးသက်ချက်မှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်က
ပြောတော့လည်းဟုတ်တယ်လို့ပါပဲ။မြန်မာနိုင်ငံရဲ့ပထဝီအနေထားကအရှင်းနဲ့အနောက်လို့ပြောစရာဖြစ်နေတာပါတရုတ်နဲ့အမေရိကန်နိုင်ငံတို့ခုဟာကွန်မြူနစ်နဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ကြသလိုကွန်မြူနစ်ကဈေးရောက်သလိုငါးမှုတမတ်ကအစချပြီးအကျိုးရလာတစ်ခုအတွက်ပဲမျက်တပ်သလိုဒီမိုကရေစီကတော့စေယုံကြီးတွေအတီးတကျဆောက်ပြီးရေရှည်အကျိုးအမြတ်အတွက်ပဲစီးပွားလုပ်တတ်ကြပါလေဒါပေမဲ့ရေမြေတောတောင်တဘာဝနဲ့တရားစာတထွက်ရှိမှုရယူသိမ့်ပိုက်မှုကတော့တူပါလေအဲပို့ဆိုတာကအရှိတဝက်အနောက်တဝက်နှုတ်ဖြစ်မဖြစ်တော့မသိပါဘူးမြန်မာကတော့ကိုကျိုးမကြံစီးပွားပြည့်တရားစရကုံနာတောင်အတိမဝင်ဖြစ်ကြတော့မှကျင်းသေးပါပဲ။တရားတော်ကိုစားပြီးတယောက်ပြည့်တယောက်ထောက်ပြည်တွင်းစစ်ဖြစ်လို့ကောင်းနေပါလေဦးမယ်။ခုထိလက်နဲ့ဝယ်လို့ရသည်ရဲ့တရားစရရောင်းလို့ရသည်ရဲ့တငယ်ချင်းလိုအပြန်အလှန်စကားပြောလို့ရနေသည်ရဲ့ကတော့အချင်းချင်းရဖြစ်လို့ကောင်းနေကြအောင်ပါ။အခုထိစီးပွားရေးကိုဗန်းပြပြီးနေထဲတာမမြင်နိုင်ကြသေးပါဘူး။တပ်ပြည်ကတက်ရှိတရိတ်ဆန်သမကလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်မှုတွေအားလုံးကုန်ပြီးမွဲပြာကြမှနောင်တတစ်ခုရကြပါမလားလို့အညာတရရဲ့အတွေးလေးပါပြောကြည့်တာပါတနတ်မမဲ့ဗီတိုအာနာမမဲ့ခင်မင်းရင်းဆွဲမပြည့်နေချင်းစိတ်လေးပဲဖြစ်မိပါလေ
တရုတ်တွေအနေနဲ့မြန်မာနိုင်ငံကိုဟိုအလွန်မဲအမျက်မထုတ်ဖ ೇನೆ အိန္ဒိယချင်းမိတ်ဆွေနိုင်ငံအဖြစ်နဲ့မိတ်မဖြစ်ရေရှည်လက်တွဲသွားနိုင်ရင်တိတ်ပြော့ကောင်းပါလိမ့်မယ်ဆိုပြီးဒီတော့ရှင်သူ့ရဲ့နိုင်ငံရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မိရှိလာကသောရရှင်ဥစိန်မောင်ဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးမဟာဗျူဟာမှာအင်ဒီဂျင်းလိုက်ဖြစ်အစအစလိုအပ်နေတဲ့နိုင်ငံလိုက်ဖြစ်တဲ့မြန်မာနိုင်ငံကိုအသုံးချဖို့လိုအပ်တဲ့စိတ်ပိုင်းတစ်ခုဖြစ်တရုတ်ကကင်ထားခြင်းလို့ယူဆရပါတယ်။တ တရုတ်ရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးနဲ့နိုင်ငံရေးပေါင်းစပ်မဟာဗျူဟာဖြစ်တဲ့ကမ္ဘာလမ်းစီမံကိန်းဟာမြန်မာနိုင်ငံကိုစတင်ဖြတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုစိတ်ချရတဲ့ဂရီကဘွန်နဲ့ပူးပေါင်းဆောင်ရွက်လာအောင်အသုံးချဖို့ကြိုးစားနေတယ်လို့ထင်တယ်။မြန်မာနိုင်ငံမှာတရုတ်မြန်မာစီးပွားရေးဇင်းညာလမ်းမစီမံကိန်းအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရေးန ဒီရောက်ရောက်ရဖို့တယောက်ကအလွန်ပဲလိုလားနေပါတယ်မြန်မာနိုင်ငံအနေနဲ့ကတော့နိုင်ငံရေးရကမ္ဘာတိုင်းဝမ်းရဲ့ဖိအားပေးမှုတွေကိုတရုတ်နိုင်ငံရဲ့အရှိန်အဟောင်းနဲ့ကူညီကာကွယ်ထိန်းချုပ်ပေးမှာကိုအားကိုးနေရတယ်စီးပွားရေးရမိမိတို့လိုအပ်တဲ့အကူအညီတွေဖွံ့ဖြိုးရေးစီမံချက်တွေပြည်တွင်းမှာအပြစ်ခတ်ရစေရေးနဲ့ငြိမ်းချမ်းရေးအတွက်လိုအပ်တဲ့ကူညီမှုတွေရဖို့အတွက်လောက်ကိုပဲတရ ကျိုးရှိအောင်ကျိုးစားဖို့လာတာပဲလို့မြန်မာတယ်နိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာလည်းတရုတ်ဖို့ကမ္ဘာကိုလွှမ်းမိုးဖို့ရည်ရွယ်ချက်အတွက်စီမံထားတဲ့စီမံကိန်းစီမံချက်တွေအောင်မြင်နိုင်ဖို့မြန်မာကိုအသုံးချရန်လိုအပ်နေသလိုမြန်မာနိုင်ငံအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးလိုအပ်ချက်များဖြည့်ဆည်းနိုင်ဖို့တရုတ်နိုင်ငံကိုလိုလားအားထားနေရပါတယ်တရုတ်နိုင်ငံရဲ့လိုလားချက်က
လည်းဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်ဆက်ပြီးတော့ရွေးခွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ရခိုင်စစ်တွေကတော်ရရှင်ဒီတော်ရရှင်ကမြောက်ဆန်ပြရွာငယ်ပြည်တော်သားရက်ွက်စစ်တွေမျိုးကပါတဲ့။သူတို့ရက်ွက်မှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညှဉ်းနှဲမှုနဲ့ပတ်သက်ပြီးဖီးရီကိုစာရေးလာပါတယ်။သူမှမိခင်အိုကြီးရှိပါတယ်။သူရဲ့မိခင်အိုကြီးကလည်းဒီပတ်ဝန်းကျင်ညှဉ်းနှဲမှုကြောင့်တော်တော်လေးကိုဝေနာခံစားနေရပါတယ်။ဆိုတော့အခုလိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးမြောက်ဆန်ပြရက်ွက်အောင်သိတိဘုန်းကြီးကျောင်းနောက်မှာငားရမ်းထားတဲ့ဂူတော်ကနေ2014ခုနှစ်ကတည်းကခဏအချိန်တည်းပလတ်စတစ်အမိုက်တွေကိုအမိုက်ပုံးမှသွားမပစ်ပဲဂူရောင်ခြံဝင်းထဲမှာပဲအလွယ်တကူပစ်ပြီးရင်မီးရှို့လောက်ကြပါတယ်မခံနိုင်လို့ဘေးဘဝဝန်ကျင်နေတဲ့သူတွေကဂူရောင်ဝန်ထမ်းတွေကိုမီးမရှို့ဖို့ဟန်တားတော်လဲလက်မခံပဲပြန်ပြီးတော့တွေထွေးတာရန်လောက်တာတွေရှိပါတယ် ACF စစ်တွေဂူရောင်ဝန်ထမ်းတွေနဲ့ဂူရောင်မှုရုံးတာဝန်ခံတွေကိုလည်းဒီကိစ္စအတိပေးတိုင်ကြပါမယ်ဘာမှအရေးတယူမဖြေရှင်းပေးပဲဒီလာထဲမှာ6ရက်နဲ့9ရက်နေ့တွေမှာညာ17နာရီ12နာရီလောက်ကြီးပလတ်စတစ်အမိုက်တွေကိုမီးရှို့တာနှစ်ခါရှိနေပါပြီပလတ်စတစ်အစိမ်းငွေ toxic gas တွေကလူကိုသေနိုင်တဲ့အပြင်ကင်ဆာရောဂါဖြစ်နိုင်တယ်လို့ဆေးသုတေသနမှတ်တမ်းတွေမှာလေ့လာဘူးပါတယ်မိတ်ဆွေတို့ INGO အဲ့တဲ့အဖွဲ့တွေအနေနဲ့မြောက်ဆန်ပြရပ်ကွက်မှာနေတဲ့ဒေသခံဌာနပြည်သူတွေကိုလေးစားမှုရှိသင့်ပါတယ်အခုလောရက်ကမိမိတို့ဒေသခံတွေကိုမထီမဲ့မြင်ပြုပြီးစော်ကားနေတဲ့အပြုမှုလို့ဖြစ်နေပါတယ်တာဝန်ရှိကျန်းမာရေးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့ ACF စစ်တွေရဲ့ဒီလောရက်နဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်းပေးဖို့သူတို့ရဲ့အမိုက်တွေကိုစနစ်တကျစွန့်ပစ်ပြီးမီးထတ်ရှို့တာမျိုးမလုပ်ဖို့ VOA ကနေတဆင့်လေးစားစွာနဲ့အတိပေးတိုင်ကြားအပ်ပါတယ်ခင်ဗျာ
တာဝန်ကျင်ထိန်းသိမ်းမှုကိုဖောက်ဖျက်ရလဲရောက်ဒီဒေသခံနေထိုင်နေတဲ့ရက်ွက်သူရက်ွက်သားတွေကိုလည်းထိခိုက်စေတဲ့ဒီအလုပ်မျိုးကိုဒီအခုသူပြောသွားတဲ့ကုရောင်အနေနဲ့ရှောင်ကျဉ်ကြဖို့ပေါ့လေနောက်ပြီးတော့ဒီစစ်တွေကိုရောက်လာတဲ့စစ်တွေမှာလာပြီးအလုပ်လုပ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီအခြေခံကျတဲ့အစီအမင်းတွေကိုလိုက်နာပြီးတော့နေထိုင်ကြဖို့ဆိုပြီးတော့ဒီတော်ရရှင်ဒေသခံတူဆိုတဲ့တော်ရရှင်တိုက်တွန်းလာပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့နော်တိချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးပေးဖို့ရှိပါရဲ့ရှင်ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြန်မာဒေလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့သွားရရှင်နေကိုကျမအစီအစဉ်အဆုံးမသတ်ခင်မှာမြစ်တာတီးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြပါမယ်။တလုံးပါပဲမြန်မာနိုင်ငံမှာကျင်းပသွားတဲ့ဒီမြန်မာ idol ပြိုင်ပွဲအဆိုပြိုင်ပွဲမှာ season 4ပေါ့နော်နောက်ဆုံးဒီဟိုမြန်မာ idol ရာသီနံပါတ်4ရဲ့နောက်ဆုံး finalist နောက်ဆုံးပြိုင်ပွဲမှာဒီအမြင့်ဆုံးဆုရရှိသွားတဲ့ Esther သူပြိုင်ပွဲဝင်တော့ကတည်ဆုခဲ့တဲ့တချင်းလေးတပုတ်ပဲဖြစ်ပါတယ်တချင်းကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်တည်ဆုထားတဲ့စိုးစိတ်တိုးတိတ်လွမ်းခြင်းဆိုတဲ့တချင်း Esther ပြန်ပြီးတော့တည်ဆုထားတာကိုနားဆင်ကြည့်ပါဦးနော် Lingering is that your today အချိန်ခါရီတာ Oh to send it in come and we can save me တိုးတိတ်ဗန်းချင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးနားဆင်နိုင်တယ်လို့ကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရွေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဆန္ဒကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ပြီးအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငင်းချင်းနဲ့မခင်ပြူထွေးတို့ကတင်ဆက်ပေးထားပါရရှင်ဂျပန်နိုင်ငံကဘီလီယနာတကျော်ရဲ့တထေးကြီးယူဆာကူမဲဇာဝါတယောက်လာကဘာပေါ်အထူးသွားဖို့မိတ်ဆွေပေါ်လိုက်ရှာနေပါတယ်လာကဘာပေါ်ပထမဆုံးသွားဖို့တဲ့အမျိုးသမီးမဖြစ်ချင်ဘူးလားလို့သူ့ရဲ့ Twitter စာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်တင်းငွေလေးကရေးသားခဲ့တာပါအဲဒီနောက်သူ့ရဲ့အခုလိုရေးစားရှာတဲ့အကြောင်းကိုမှတ်တမ်းရုပ်ရှင်အဖြစ်နဲ့လည်းရိုက်ကူးมาဖြစ်ပြီးအဘီမာ TV ကနေထုတ်လင်းมาပါအသက်44နှစ်အရွယ်ရှိပြီဖြစ်တဲ့မဲဇဝါဟာအွန်လိုင်းဆက်ရှင်ရောင်းလုပ်ငန်းနဲ့ချမ်းသာလာတဲ့သူဖြစ်ပြီးလကဘာခီးသွားဖို့အတွက်အဖေါ်ကိုအသက်20ကျော်အရွယ်အမျိုးသမီးတွေကရှာနေတာပါ 2023 ခုနှစ်မှာလကဘာကိုထွက်ခွာမဲ့ Elon Musk ရဲ့ SpaceX အာကာသယာဉ်နဲ့လိုက်ပါမဲ့ပထမဦးဆုံးပုဂ္ဂလိကခီးတဲ့ဖြစ်ပြီးအမှုပညာရှင်12ယောက်ကိုလည်းသူနဲ့တပါးတည်းခေါ်ဆောင်သွားမှာပါ။မေဇာဝါရဲ့ရည်စားအဖြစ်နောက်ဆုံးလျှောက်ထားရမယ့်ရက်ကတော့ဇန်နဝါရီလ18ရက်နေ့ပါ။ Musk လောက်မှာရည်စားအဖြစ်နောက်ဆုံးထားရွေးချယ်မှာဖြစ်ပါတယ်။
Break and Beyond to Las Vegas မြို့မှာပြသတဲ့ CES လူသုံးပုံလျှက်စစ်ပစ္စည်းပြပွဲမှာ Mobile Phone ကွန်ရက် 5G နည်းပညာကိုသုံးပြီးစက်ရုပ်တွေနဲ့လူတွေဘယ်လိုဆက်သွယ်နိုင်တယ်လဲဆိုတာကိုပြသခဲ့ပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Robinson ကုမ္ပဏီကတီထွင်တဲ့ Worker ဆိုတဲ့စက်ရုပ်ဟာညစာလှဲတွေကိုတွန်းနိုင်ပြီးအချိုးရည်ပလင်းတွေကိုလည်းဖောက်နိုင်တဲ့အပြင်ယောဂလုပ်နိုင်တယ်လို့ပကြီးလဲဆွဲနိုင်ပါတယ်။ 5G နည်းပညာကိုအသုံးပြုထားတဲ့အတွက်ဒီစက်ရုပ်ဟာလူကခိုင်းတာတွေကိုအများကြီးလုံနိုင်တဲ့အပြင်လူတွေနဲ့ပါစကားပြောဆက်ဆံပေးနိုင်ပါတယ်။ 5G နည်းပညာကြောင့်စကားပြောဆက်ဆံမှုဟာအများကြီးတိုးတက်လာတဲ့အပြင်မျက်လုံးနှာခေါင်းနဲ့အုံနောက်ဆက်သွယ်ရေးမှာပိုပြီးမြန်ဆန်ကောင်းမွန်လာတယ်လို့ Robinson ကုမ္ပဏီကစက်ရုပ်တီထွင်သူတဦးကပြောပါတယ်ခင်ဗျာ
။ Let's take a view က CES သုံးပုံပစ္စည်းပြပွဲမှာအင်တာနက်ပတ်သက်တဲ့တီထွင်မှုအမျိုးမျိုးကိုပြသထားပါတယ်။အင်နာသုံးစက်ကူကိုယူလာပေးနိုင်တဲ့စက်ရုပ်တွေမစင်အညစ်အကြေးတွေမကတ်နိုင်တဲ့အင်နာနဲ့လူရဲ့ဥလှုပ်ရှားမှုကိုအာယုံခံပေးနိုင်တဲ့ကိရိယာတွေဟာပြပွဲလာရောက်သူတွေရဲ့အာယုံကိုဆွဲဆောင်ခဲ့ပါတယ်။အင်နာသုံးစက်ကူကိုယူလာပေးနိုင်တဲ့ Charming Robot စက်ရုပ်ဆိုရင်ဘိန်းနှလုံးတက်ထလာဖြစ်ပြီး၈လက်မလောက်ရှိပါတယ်။အင်နာသုံးစက်ကူကိုတည်နိုင်မှုအတွက်သူ့ဘာသာသူတက်မှတ်နေနိုင်တဲ့နည်းပညာကိုသုံးထားပြီးအင်နာတက်နေရင်စက်ကူကုံသွားတဲ့ပြဿနာကိုဖြေရှင်းဖို့တီထွင်ထားတာပါ။ဒီစက်ရုပ်လေးကိုစမတ်ဖုန်းနဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးစက်ကူကုံသွားတာနဲ့ခေါ်လိုက်ရုံပါပဲ။ဆီယမာယီကန္နာမှာ2019ခုနှစ်က CES အကောင်းဆုံးဆုရဘူးတဲ့ဂျပန်ကုမ္ပဏီဖြစ်တဲ့ TripAdvisor ကလည်းဒီနှစ်မှာတော့လူရဲ့ဥလှုပ်ရှားမှုကို Ultrasound နဲ့အာရုံခံပြီးစမတ်ဖုန်းကိုပို့ပေးတဲ့နည်းပညာကိုတီထွင်ခဲ့ပါတယ်။ဒီနည်းပညာအချက်အလက်ကြောင့်အသုံးပြုတဲ့သူဟာအိမ်သာသွားတဲ့သွားတဲ့ကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ကိုငင်းညင်းနဲ့မက်ကင်ပြူထွေးတို့တင်ဆက်ခဲ့တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချက်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဒီနိုင်ငံမှာကူးဆက်ပြန့်နှံ့လာတဲ့အသက်ရှူလမ်းကြောင်းဆန်ရယောဂဘုဒ္ဓမျိုးကြောင့်ဒီနောက်ထပ်လူ18ဦးမှာကူးဆက်ခံထားတယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီတရုတ်နိုင်ငံမှာဒီ virus ပိုးကူးစက်ခံထားရသူဟာအခုဆိုရင်စုစုပေါင်း62ဦးရှိသွားပြီဖြစ်ပြီးတော့2ဦးသေဆုံးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။တရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါပိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးစက်တွေကိုအမေရိကန်နိုင်ငံ Los Angeles, San Francisco နဲ့ New York မြို့တွေမှာ virus ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှာတော့ဟောင်ကောင်မြို့နယ်မှာရှိတဲ့ပန်းချံမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူတွေကရဲတပ်ဖွဲ့ရဲ့အမိန့်ကိုဆန့်ကျင်ပြီးတော့လမ်းလေးပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဥရောပအင်အားကြီးနိုင်ငံတွေအနေနဲ့မများမတာချင်းကပ်မှုတွေလှုပ်လာခဲ့မယ်ဆိုရင်အီရန်အစိုးရအနေနဲ့လည်းနိုင်ငံတကာအဏုမြူဆောင်ရွက်အေဂျင်စီ IAEA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးအနက်ပြန်ပြီးတော့စဉ်းစားသွားမှာဖြစ်တယ်ဆိုပြီးတော့အီရန်ပါလီမန်စဘာပတိကဒီကနေ့မှပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေရဲ့နိုင်ငံသုံးနိုင်ငံရဲ့ကြိုးပမ်းချက်ဟာဘာမှအရာမရောက်ဘူးလို့အီရန်ပါလီမန်စဘာပတိအလီလာရီဂျန်နီကအီရန်အစိုးရပိုင်းရုပ်သံကိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရနိုင်ပြပြပြီးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ် VOA American တန်ညပြည့်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေအတန်လှင့်ပြီးခဲ့တာပါရှင် VOA အစီအစဉ်တွေကိုအားပြီးနားဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington. Welcome.